မြောက်အတ္တလန္တိတ်စာချုပ်နေတော့ဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေဟာလန်ဒန်မြို့အပြင်ကအပန်းဖြစ်စခန်းတစ်ခုမှာဒီကနေ့တွေ့ဆုံကြပြီးကြံဖက်မှုတိုက်ဖြစ်ရေးတူရကီအရေးနဲ့နေတော့အဖွဲ့အတွင်းအမေရိကန်ကငွေကြေးအများပြား site ထည့်ပေးနေရတဲ့သဘောထားကွဲပြားနေတဲ့ကိစ္စအတင်းမှာတူညီချောင်းပြသဖို့ဆွေးနွေးနေကြပါတယ်။၃ရက်ကြာဆွေးနွေး၃နှစ်ကြာဆွေးနွေးပွဲမစခင်အမေရိကန်သမ္မတဒေါ်နယ်ထရန့်မပါဝင်ခေါင်းဆောင်29ဦးဟာလုံရုပ်လုံစင်အတိုင်းအုပ်စုလိုက်ဓာတ်ပုံရိုက်ခဲ့ကြပါတယ်။ရုရှားနိုင်ငံရဲ့စင်ခေါ်မှုတရုတ်နိုင်ငံရဲ့အင်အားကြီးထွားလာမှုစတဲ့ကိစ္စရပ်တွေပါဝင်တဲ့ကြီးညာချက်တစ်ခုခေါင်းဆောင်တွေရဲ့ဆွေးနွေးပွဲအပြီးမှာထုတ်ပြန်ဖို့ရှိနေပါတယ်။ဒီကနေ့ကျင်းပတဲ့ဆွေးနွေးပွဲရဲ့ပြင်ပမှာသမ္မတထရန့်ဟာတူရကီသမ္မတရီဆက်တဲ့အာဒဝမ်နဲ့တရားတွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုအတွင်းနေတိုးအဖွဲ့အတွက်တူရကီဘက်ကထည့်သွင်းပါဝင်ရမယ့်ကိစ္စရပ်တွေပြင်မိအောင်လှုံ့ဆော်ရေးနိုင်ငံကုန်သွယ်ရေးမှာဒေါ်လာဘီလီယံ100အထိရောက်လာအောင်လှုံ့ဆော်ရေးဒေတာရင်းလုံခြုံရေးဆိုင်ရာစင်ခေါ်မှုတွေနဲ့လောင်စာဆီလုံခြုံမှုရှိရေးတို့ကိုဆွေးနွေးခဲ့ကြတဲ့အကြောင်းအင်ဗျူရောကပြောပါတယ်။အင်္ဂါနေ့တော့နေတိုးအဖွဲ့တည်ထောင်ခြင်းနှစ်80ပြည့်အထိအမှတ်ခေါင်းဆောင်တွေအလို့သဘောတွေ့ဆုံဆွေးနွေးခဲ့ကြပေမဲ့သမ္မတဒေါ်နယ်ထရမ့်နဲ့ပြင်သစ်သမ္မတအင်မနွယ်မက်ခရွန်တို့အကြားအများမြင်ကွင်းမှာပေါ်တင်တဲ့သဘောထားကွဲပြားခဲ့ကြတဲ့ကိစ္စကလွှမ်းမိုးခဲ့ပါတယ်။မိနစ်40လောက်ကြာတဲ့အဲ့ဒီတွေ့ဆုံမှုအတွင်းခေါင်းဆောင်တို့အကြားနေတိုးအဖွဲ့အတွက်ဥဆောင်မှုအခမ်းအနားအကြမ်းဖက်မှုတူရကီကစီးရီးယားနိုင်ငံမြောက်ပိုင်းကိုဝင်ရောက်သိမ်းပိုက်တဲ့ကိစ္စရုရှားနဲ့ချုပ်ဆိုထားတဲ့နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်ကနှုတ်ထွက်ခဲ့တဲ့ကိစ္စရပ်တွေကိုအခြေတင်ဆွေးနွေးခဲ့ကြပါတယ်။